Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ15ရက်တောက်တာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မိလောင်တန်ရရတဲ့သူအများပြားပါဝင်လူ20လောက်တန်ရရသွားပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးချင်းမစ်ဆိုင်းတုံစမ်းသပ်မှုကိုတစ်ကမ္ဘာလုံးတိုင်းတန်တဲ့တုံ့ပြန်မှုမြောက်အတ္တန်ဒိတ်စာချုပ်ဖွဲ့ NATO ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးမှာပါ။
အခုညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေးအတွက်တနေ့တခြားပုံများလာနေသလိုအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေရဲ့ပြောကြားချက်နဲ့အတူမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ဒုက္ခသည်တွေရဲ့သတင်းသွားယူတဲ့မြန်မာသတင်းတောင်တွေကိုဖန်ဆီးတာနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေရဲ့သုံးသပ်ချက်ကိုလည်းအခုလိုကြားကြရမှာပါ။
သူလောက်တဲ့ဆွဲဆွဲကြတော့ဘာမှအခြေမြင့်မရှိတဲ့ဆွဲဆွဲကြလို့ကျွန်တော်ထင်ပါတယ်။ဒီကိသူတို့တိုးဗီဇာနဲ့ဝင်ပြီးတော့ဟိုတရင်တပ်ပုံရိုက်တယ်ဆွဲဟာမျိုးကတော့ဆိုးရတွေကဟိုလုံးဝမပေးရဆံပါ
တယ်။သတင်းမီဒီယာကောင်စီဖွဲ့ဝင်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ကချင်ပြည်နယ်အတွင်းလူငယ်3ဦးကိုတတ်မှုနဲ့အရာရှိစစ်သည်6ဦးကိုရုံးခုံရုံးတင်စစ်ဆေးရမှာ၅ဦးဝင်ခံပေမဲ့ဥဆောင်ရာရှိကညှဉ်းဆန်းနေတဲ့အခြေအနေနဲ့အတူဂျပန်ကိုဖြတ်ကျော်သွားတယ်လို့ယူဆရတဲ့ဒီကနေ့မြောက်ကိုရီးယားကနောက်ထပ်ပဲ့ထိန်တပ်ဒုံးကျည်ပြုတ်လွတ်ခဲ့တဲ့အပေါ်မှာနိုင်ငံတကာကဘလို့တုံ့ပြန်ကြမလဲဆိုတာကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်မီလောင်တန်ရသူအများပြပါဝင်လူ22ဦးတန်ရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်ရဲတပ်ဖွဲ့ကတော့အကြမ်းဖက်ဝါရီရဲ့လုပ်ရဖြစ်စုံစမ်းစစ်ဆေးနေကြတာပါရထားမှာပောက်ကွဲမှုနဲ့မီးလောင်မှုဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်လာပြီးနောက်မှာတော့ person screen မြေရောက်ပူတာကိုလက်နက်ကန်ရဲတပ်ဖွဲ့ကနေရောက်ရှိသွားကြပါတယ်လက်လုံဘုံကြောင့်မီးလောင်မှုဖြစ်ပွားခဲ့ကြောင်းလည်းလန်ဒန်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုမှာဗြိတိန်ပြည်ရထောင်လိုင်း agency MI5 ကအကူအညီပေးနေကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားတာပါဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့အခြေအနေကိုတည်ငြိမ်ရင်ဆိုင်ကြဖို့နဲ့မှန်မှန်သတင်းတွေမပြန့်နှံ့မှုအရေးကြီးကြောင်းပြောဆိုထားပါတယ်မြို့တော်ဝင်စရိတ်ခန်းကလည်းလန်ဒန်မြို့တော်ကိုအကြမ်းဖက်ဝါဒီတွေကချိန်ချောက်အနိုင်ယူနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့တာပါကိုရီးယားဂျုံခဲ့ရသူတွေကတော့ယထာခေါင်းမို့အထိမီးလောင်တွေတွေ့ရပြီးနောက်ပိုင်းမှာတော့ဓာတ်ရုပ်ပစ္စည်းမီးလောင်နှံ့တွေရခဲ့တဲ့ဖြစ်ဖြစ်ကြောင်းအထက်တလန့်ဖြစ်ခဲ့ရကြောင်းပြောပါတယ်လူသွားလူလာများတဲ့အချိန်ပောက်ကွဲမှုဖြစ်ရမှာအလူရဲ့တိုးဝေထွက်ပြေးကြတဲ့အတွက်ယထာအောင်မှာလိုက်ပတ်လာတဲ့ကလေးတွေကျောင်းသားကလေးအများပြားလဲတွန်းတိုက်လဲကြကုန်တယ်လို့ပြောကြပါတယ်ယထာထဲမှာရယူထားတဲ့ဓာတ်ပုံတွေမှာတော့ဈေးဝယ်ရေးတစ်လုံးထဲမှာထည့်ထားတဲ့အဖြူရောင်ပလတ်စတစ်ဘုံတစ်ခုကိုတွေ့ရပြီးမီးလောင်တွေနဲ့ဝါယာရိုးလို့ယူဆရတဲ့ပစ္စည်းတွေကိုလည်းတွေ့ရပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မြို့တော်မှာအရှုံးနဲ့ရင်ဆိုင်နေရတဲ့အကြမ်းဖက်ဝါဒီတယောက်ရဲ့တိုက်ခိုက်မှုဖြစ်ဒီကနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါဒီချိန်မှနဲ့ဆိုရင်တော့လန်ဒန်မြို့တော်မှာအကြမ်းဖက်ဝါဒီတိုက်ခိုက်ခံရတာ6လအတွင်း5ချိန်မြောက်လည်းဖြစ်ပါတယ်
မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းတုံးစမ်းသပ်မှုကိုတကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ကြဖို့မြောက်အတ္တလန်တိတ်စာချုပ်အဖွဲ့ NATO ကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးမြတ်ချက်ကိုထက်မှန်ချိုးဖောက်လိုက်တဲ့လို့ရဖြစ်တယ်လို့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်ကမ္ဘာတစ်ပေါင်းကတုံ့ပြန်မှုလိုအကြောင်း NATO အတွင်းရေးမှူးချုပ် Jens Stoltenberg က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။6ချိန်မြောက်အနုမျိုးပုံစမ်းသပ်မှုကြောင့်မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကနောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်လိုက်ပြီးရပ်ပိုင်းအကြားဒီကနေ့အစောပိုင်းမှာပဲမစ်ဆိုင်းတုံးစမ်းသပ်မှုတွေထပ်လုပ်ခဲ့လည်းဖြစ်ပါတယ်။ပျုံယမ်းမြို့တော်ဆောင်းနန်ခရိုင်ကပြစ်လုလိုက်တဲ့မစ်ဆိုင်းတုံးဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကီဒိုကျွန်းပေါ်ကိုဖြတ်တန်းခဲ့တာပါ။ဂျပန်ဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကမြောက်ကိုရီးယားရဲ့ထပ်တလဲလဲရန်စတဲ့လောက်ရကိုလုံးဝလက်မခံနိုင်ကြောင်းနဲ့မြောက်ကိုရီးယားပေါ်ဂျပန်နိုင်ငံကအမျက်တော်တာထွက်ရကြောင်းအပြင်းထန်ဆုံးစကားလုံးတွေနဲ့ပြောကြားလိုကြောင်းတုံ့ပြန်ခဲ့ပါတယ်။မစ်ဆိုင်းတုံးဖြတ်တန်းခဲ့တဲ့ဒေသစံတော်ချိန်မနက်9နာရီလောက်မှာဂျပန်နိုင်ငံမြောက်ပိုင်းကခမီရှိမြို့မှာအရေးပေါ်သတိပေးချက်တွေလဲထုတ်ပြန်ခဲ့တာပါ။မစ်ဆိုင်းတုံးဟာအမြင့်980ကီလိုမီတာလောက်ကနေပြန်သပြီးကီလိုမီတာ3,900လောက်ထိရောက်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကသတင်းထုတ်ပြန်ခဲ့ပြီးတာဟာဆိုရင်ပစိဖိတ်တမုတ်တရားထက်ကအမေရိကန်ပိုင်းဂွမ်ကျွန်းအထိလက်လန်းမီတဲ့အကွာအဝေးလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာမြောက်အတ္တန်ဒိတ်စာချုပ်ဖွဲ့ NATO ရဲ့ရင်တန်းတစ်ခုကိုအသေးခံကားဗုံးခွဲတိုက်ခတ်မှုကြောင့်ရူမေးနီးယားစစ်သား4ယောက်ထပ်မင်းဒဏ်ရာရရှိသွားပါတယ်။ကန္တာမျိုးကလေတပ်ခြေစိုက်စကန်နီတိုက်ခတ်မှုဖြစ်တယ်လို့လည်းဒီနေ့တိုက်ခတ်မှုတွေထိခိုက်မှုတွေနဲ့ပတ်သက်လို့ VOA ကိုအတိအပြုပြောဆိုခဲ့တဲ့ဒေသခံအစိုးရပြောခွင့်ရသူ Fazel Bari Barrelli ကပြောဆိုခဲ့တာပါ။ နေမြေတွင်မှကင်းလက်နေတဲ့နေတိုးရင်နှန်းကိုဖောက်ခွဲပစ္စည်းတင်လာတဲ့ကားနဲ့အတင်းဝင်တိုက်ပြီးတိုက်တာလို့လည်းပြောခွင့်ရသူကဆိုပါတယ်။တာလီဘန်စစ်သွေးကြွအဖွဲ့ပြောခွင့်ရသူကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပြီးနေတိုးစကားတစ်စင်းနဲ့ပြပကကျူးကျော်သူ9ဦးသေဆုံးကြောင်းပြောဆိုခဲ့တာပါ။တိုက်ခိုက်မှုတွေတွင်သေဆုံးသူရေထွက်ကိုတာလီဘန်အဖွဲ့ကမကြာခဏကြေညာလေးရှိပေမဲ့နောက်ပိုင်းမှာကြေညာချက်ကမှားယွင်းနေတာလည်းတွေ့ရတာပါတယ်။နေတိုးတပ်ဖွဲ့ဝင်တွေနိုင်ငံတွင်းရှိနေသမျှအသက်ခံရမှာဖြစ်ကြောင်းလည်းတာလီဘန်အဖွဲ့ရဲ့အာဖဂန်တောင်ပိုင်းစစ်စင်ရေးတွေမှာပြောခွင့်ရသူကာရီယူဆပ်အမာရီရဲ့ပြောဆိုချက်ပါဝင်တဲ့ကြေညာချက်ကိုတော့သတင်းတောက်တွေထံပေးပို့ခဲ့တာပါ။တာလီဘန်အစွန်းရောက်တွေကပုံမှန်အပြင်အာဖဂန်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်လို့ရှိပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာဖဂန်ဆိုင်ရာမဟာဗျူဟာတစ်ကိုကြေညာခဲ့ပြီးနောက်ပိုင်းကဆက်လို့ပြပတ်တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုတွေအရှိန်မြင့်လာနေတာပါ။ကပူးမျိုးတို့မြောက်ဘက်မှာအမေရိကန်ကအသုံးပြုနေတဲ့ဘာဂရန်စစ်စခန်းဤဒီသတင်းပတ်တဲ့အသေးခံဘုံကွက်တိုက်ခိုက်မှုမှာတော့အမေရိကန်စစ်သည်အများပြားဒဏ်ရာရရှိခဲ့ကြပါတယ်
။ဟာရီကိန်းပုံတိုင်းတိုက်ခတ်သွားတဲ့ Florida ပြည်နယ်ရင်းဒီကနေ့တောက်ကြနေမှာ80ရာခိုင်နှုန်းလျှပ်စစ်မီးတွေပြန်ရနေပါပြီ။ဒါပေမဲ့လည်း Florida ပြည်နယ်ရင်းကလူပေါင်း2,000နီးပါးမီးပြန်မရသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။ Florida ပြည်နယ်တောင်ပိုင်းနဲ့အနောက်တောင်ဘက်ရက်တွေမှာတော့မီးပြန်မရသေးသလိုလာမယ့်သတင်းပတ်နောက်ပိုင်းအထိမီးပြန်ပေးမနိုင်အောင်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါရယ်။ Jarabrini ကနေပုတ်နဲ့ Fort Myer ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတထရန့်ကမုန်တိုင်းတန်ခန်းစားခဲ့ရသူတွေနဲ့အရေးပေါ်ကစေရေးဝန်ထမ်းတွေကိုအသားညက်ပေါင်ပေါင်တွေနဲ့တောက်ရည်ဘူးတွေကိုလိုက်ပြီးတော့ကန်ခဲ့တာပါ။ Florida ပြည်နယ်ကမ်းရိုးတန်းအပေါ်ဖက်ကို Hurricane Mona ရှစ်လျားတွားရလမ်းကြောင်းမှာတက်တဲမှာရှိတဲ့အဲ့ဒီမျိုးဟာမုန်တိုင်းတန်ကိုပြင်းပြင်းထန်ထန်ခန်းစားခဲ့ရတာပါ။သူသမ္မတ Mike Pence နဲ့သမ္မတကတော့ Melania တို့လည်းသမ္မတနဲ့အတူလိုက်ပါတော့ဖြစ်ပါတယ်။ပြည်နယ်နဲ့ဗဟိုအစိုးရတာဝန်ရှိသူတွေရဲ့အ мян ကြိုးပတ်အားထုတ်မှုကြောင့်လူသေဆုံးမှုတိတိတသားနေပါရတာဖြစ်တယ်ဆိုပြီးတော့သမ္မတ Trump ကချီးကျူးပြောဆိုသွားပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေနဲ့ကမ္ဘာကြီးကလင်းငယ်3,400,000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ကမ္ဘာကြီးဒုက္ခသည်ပေါင်း3,900,000လောက်နဲ့60ရာခိုင်နှုန်းလောက်ဟာကလေးတွေဖြစ်ကြပြီးဒီထက်က3,600,000လောက်ကလည်းအသက်တစ်နှစ်ယောက်အရွယ်တွေဖြစ်ကြောင်းကုလသမဂ္ဂကလင်းငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ရဲ့ပြောခွင့်ရသူမရစ်စီမကာရိုကပြောဆိုလိုက်တာပါ။ဒုက္ခသည်တွေထဲမှာကိုဝင်ဆောင်တဲ့နှုတ်ဆိုရရင်သွေးရှိတဲ့မိခင်ရေထွက်က9,200,000လောက်ရှိတယ်လို့လည်းပြောဆိုထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေထဲမှာမိဘအုပ်ထိန်းသူမရှိတဲ့ကလင်းငယ် 1,100 ပါဝင်ကြောင်းကုလသမဂ္ဂရင်းချုပ်ရှိရာဂျနီဗာမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာ UNICEF ပြောခွင့်ရသူကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီရောက်လာနေတယ်ဆိုတဲ့သတင်းတွေနဲ့အတူနိုင်ငံကမြန်မာဆွေအပေါ်ဝေဖန်မှုတွေလည်းစက်တိုက်ဆိုသလိုထွက်ပေါ်နေတာပါ။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မနေ့တုန်းကလည်းအမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စတီလာဆန်နဲ့ဗြိတိန်နိုင်ငံချိုင်းဝန်ကြီးဘော်ရစ်ဂျွန်ဆန်တို့ကစိုးရိမ်မခင်းတဲ့သဘောထားတွေကိုထပ်မံပြောဆိုခဲ့ကြပါတယ်။မြန်မာဆွေအတောင်ဝင်ရှိသူတွေကတော့လွန်ကျွေးအနာမဏီကဥပဒေနဲ့ညီဆောင်းနေကြောင်းနဲ့လူခွင့်ရေးချွတ်ပေါက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်အရေးယူမှာဖြစ်ကြောင်းကတိပြုထားတာပါ။နိုင်ငံတော်တပံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းနိုင်ငံတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆက်ရှောက်နိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုထားပါတယ်
။ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီမြန်မာမကြာခင်မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေကိုတုံ့ပြန်ပေးရေးသတင်းမီဒီယာတွေတွားရောက်ခွင့်ရရေးရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်လို့အစိုးရမကင်းဖြစ်နေတာတွေကိုပြောဆိုမှာဖြစ်ကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ခီးစဉ်အတွင်းအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားရာရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်ဖို့မျှော်လင့်ထားပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဦးတင်မောင်ဆွေကတော့အမေရိကန်တာဝန်ရှိသူတွေလာရောက်မယ်ဆိုရင်စီစဉ်ပေးဖို့အသင့်ရှိတဲ့အကြောင်း VOA ကိုပြောပါရစေ။
ကျွန်တော်တို့စီကိုစကိုင်းပြည်နယ်ဆိုးရောက်ဒီပက်ထရစ်မာဖီနဲ့ပတ်သက်လို့ခီးစဉ်နဲ့ပတ်သက်လို့ကျွန်တော်တို့စီကိုဘာမှနော်ဒီအကြောင်းကြားတာတွေပါလေကျွန်တော်တို့စီကိုမလာသေးဘူးလား။ဟိုကပ်ပြီးတော့မှခုနပြောလို့ဟိုအကြောင်းကြားရင်လည်းအကြောင်းကြားမှာပေါ့။တော်တော်စီအခုချိန်ကြည့်တော့ကျွန်တော်တို့စီကိုရောက်သေးပါဦးလားမသိသေးပါဘူး။ဟိုနိုင်ငံရေးဝန်ကြီးဌာနခွင့်ပြုရဆိုတော့ကျွန်တော်တို့ပြောဆိုတော့ဒါဟိုနော်သွားလို့ရအောင်လို့ဒီပြေးမှာဖြစ်တာ။
ဒီကနေ့မှာပဲအမေရိကန်လွတ်တော်သုတေသနဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နေ့ပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင်ရေးဆွေးနွေးခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
။သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစည်းဝါတက်ဖြည့်အစီအစဉ်တွင်ဖိလစ်ပိုင်နိုင်ငံမှာဆယ်ကျော်သက်ရွယ်လူငယ်သုံးအသက်ခံခဲ့ရပြီးတဲ့နောက်မကျေနပ်မှုတွေထွက်ပေါ်နေပါတယ်။ဒီအတွက်သမ္မတကသူ့အစီအစဉ်ကိုပြန်သုံးသပ်မလားမျှော်လင့်မှုတွေရှိနေပေမဲ့ဥပဒေမဲ့တက်ဖြတ်မှုတွေဆက်ရှိနေလေအောင်မယ်လို့လည်းအကဲခတ်တွေကခံမှန်းထားကြတာပါ။ပြီးခဲ့တဲ့ဩဂုတ်လလယ်မှာပဲအသက်18နှစ်အရွယ်ထက်တန်းကျောင်းသားခီယန်လွိုက်ဒလိုစန်တိုဟာမနီလာမြို့တော်မြောက်ဘက်မှာပြစ်ဒဏ်ခံခဲ့ရပြီးသေဆုံးမှုကလည်းရဲတွေလက်ချက်ဖြစ်ပုံရတယ်လို့ခန့်မှန်းနေကြတာပါအသက်ခံရမှုကြောင့်မနီလာမြို့တော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကက်သလစ်ခရစ်ယာန်ကျောင်းတော်ကလည်းရပောင်း40ကျားခေါင်းလောင်းထိုးကန့်ကွက်ခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအသက်19နှစ်အရွယ်လူငယ်တူပြစ်ဒဏ်ခံခဲ့ရပြီးဓာတ်ရရာတွေနဲ့14နှစ်အရွယ်နောက်ထပ်လူငယ်အမျိုးသားတူရဲ့အလောင်းကိုလည်းတွေ့ခဲ့ကြရပါတယ်ဥပဒေမဲ့တပ်ဖြတ်မှုတွေကြောင့်ပြည်ပကဝေဖန်မှုတွေရှိနေပေမဲ့လည်းပြည်တွင်းမှာထောက်ခံမှုတွေရရှိထားတဲ့သမ္မတဒူတာတေရဲ့မွေးရစီဝါတက်ဖြည့်အစီအစဉ်ကလည်းလူငယ်တွေအသက်ခံရမှုကြောင့်ထောက်ခံမှုတွေကြာဆင်းလာနေပါတယ်ခက်ချင်းချင်းပြောရဆိုရတဲ့အသက်82နှစ်အရွယ်သမ္မတဒူတာတေကတော့ဖိလစ်ပိုင်နိုင်ငံရဲ့ခေါင်းဆောင်ဖြစ်2016ဇွန်လမှာစတင်တာဝန်ယူခဲ့ပြီးနောက်မှာပဲမွေးရစီဝါတက်ဖြည့်အစီအစဉ်ကိုအတည်ပြုထားတာပါသမ္မတရုံးကတော့ထက်တန်းကျောင်းသားဆန်တိုစ်သေဆုံးမှုတွေတိတိကျကျနဲ့ဗန်လိုက်မှုမရှိဘဲစုံစမ်းဖော်ထုတ်သွားမယ်အကြောင်းသတင်းထုတ်ပြန်ထားပါတယ်
တိုင်ဖုန်းမုန်တိုင်းဒေါက်ဆူရီဝင်ပတိုက်ခင်မှာပဲလူပေါင်း9,900ထက်မနည်းကိုပေးလို့ရရွှေ့ပြောင်းပေးထားတယ်လို့ဗီယက်နမ်တာဝန်ရှိသူတွေကပြောပါရယ်တိုင်ဖုန်းမုန်တိုင်းဒေါက်ဆူရီကြောင့်နိုင်ငံအလဲပိုင်းမှာတောက်ကြနေကမိုးတဲထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်ခဲ့တယ်လို့မြေပြိုမှုတွေလည်းဖြစ်ပွားခဲ့ပါရယ်တနအီကို185ကီလိုမီတာလေးတိုင်တုံးရှိနေပေမဲ့လည်းတေဆုံးမှုရှိတယ်ဆိုတဲ့သတင်းတွေချက်ချင်းထွက်ပေါ်မလာသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီပြည်နယ်ရင်းကလူတွေဘေးကင်းလုံခြုံမှုရှိစေဖို့ကြံနေသေးတဲ့သူတွေကိုပေးလို့ရရွှေ့ပြောင်းပေးဖို့အယောင်ဆိုင်လုပ်ကိုင်နေတယ်လို့စိုက်ပျိုးရေးဝန်ကြီးညွန့်ဆွမ်ခွမ်းကရုပ်မြင်သံကြားတွေ့ဆုံမင်းမြတ်ခါမှာပြောဆိုသွားပါတယ်ဗီယက်နမ်နိုင်ငံဟာနှစ်စဉ်လူအောင်ရာနဲ့ချီတွေ့ဆုံစေတဲ့ဆိုဝါပြင်းထန်တဲ့ရာသည်ဥဒုသံခံစားရလေရှိတာဖြစ်ပါတယ
်စတင်မလာ15ရက်နေ့တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုနောက်ဆုံးကြထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲမှာတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဆုံးနှာစင်ရမှာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်အရေးတွေဟာတနေ့နဲ့တနေ့ပိုများလာနေပြီးအရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်အရေးပေါ်အကူအညီတွေအချိန်မှမရဘူးဆိုရင်ဒုက္ခသည်တွေရဲ့အခြေအနေဟာဆိုးလာနိုင်တယ်လို့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေကပြောပါတယ် VOE သတင်းတောက်ဂျိုးဖရီမန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်၄သိန်းလောက်ရှိလာတဲ့အမြအကူအညီပေးရေးအဖွဲ့တွေကလည်းလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အချိန်မြင့်လှုပ်ဆောင်နေကြပါတယ်ဒုက္ခသည်တွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့နိုင်ငံတကာအကြမ်းဖက်ညီအဖွဲ့ညွှန်ကြားရေးမှူးအက်စမတ်ဦးလာကအခုလိုပြောပါတယ
် If you go down there right now you will still see a lot of people now facing open skies if I can
ဒီကိုသွားကြည့်လိုက်မယ်ဆိုရင်ဒုက္ခသည်တွေဟာလေယာဉ်ပြင်ထဲမှာနေနေကြတယ်ဆိုတာကိုတွေ့ရမှာပ
ါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအများစုကအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီမှာရှိတဲ့လူတွေအတွက်အဓိကလိုအပ်နေတာကတော့စားနေခါနေရာနေရာစေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုတွေဖြစ်တယ်လို့လည်းပြောပါရယ်နိုင်ငံတကာကြက်ချင်ဒီအဖွဲ့ချုပ်အနေနဲ့လူ1000ကျော်ကိုတောက်သုံးရည်တွေပေးဝေခဲ့သလိုကျန်းမာရေးစောင့်ရှောက်မှုအကူအညီတွေပေးနေတယ်လို့လည်းအက်စမတ်ဦးလာကပြောပါရယ
် There are also two mobile medical teams operating each with a doctor paramedic and two volunteers
နိုင်ငံရှိအဖွဲ့နှစ်ဖွဲ့ကဒုက္ခသည်တွေကိုအကူအညီတွေပေးနေပါတယ်ပထမရက်အနေငယ်အတွင်းမှာပဲနာမကျန်းဖြစ်နေတဲ့သူတွေ one shot one ပြတ်ဖြစ်နေသူတွေအစာအာဟာရပြတ်လတ်နေသူတွေနဲ့တခြားဒဏ်ရာရသူ900ကျော်ကိုကုသပေးခဲ့ပါတယ်ဒါ့အပြင်စိတ်ပိုင်းဆိုင်ရာထိခိုက်တဲ့သူတွေလည်းရှိနေတဲ့အတွက်အဲ့ဒီလူတွေကိုလည်းအကူအညီတွေပေးဖို့လုပ်နေပါတယ
်ဒုက္ခသည်တွေနေ့စဉ်ရောက်ရှိလာနေတာကြောင့်အရေးအတွက်အတိအကျကိုသိနိုင်ဖို့ခက်ခဲတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ VVN တန်ကပြောပါတယ်အဲ့ဒီဒုက္ခသည်တွေလိုအပ်နေတဲ့အကူအညီတွေကိုအလင်းမြန်မရဘူးဆိုရင်အခြေအနေတွေပိုဆိုးဝါးလာနိုင်တယ်လို့လည်းသူကပြောပါတယ်
The obvious risk is that people don't get the assistance they need and that we could see a second
အတိကရင်ဆိုင်နေရတဲ့အာဏာရကတော့လိုအပ်နေတဲ့အကူအညီတွေမရဘူးဆိုရင်ကျန်းမာရေးပြဿနာတွေဒုတိယအကျော်ရင်ဆိုင်ရနိုင်တယ်လို့တည်ဆုံတဲ့အထိပါဖြစ်လာနိုင်ပါတယ်အဲ့ဒီလူတွေဟာအစာရေစာပြတ်လတ်ခဲ့လို့အာအိမ်ချိနေနေပါပြီဒါတွေကမရဘူးဆိုရင်တော့ဘာတွေဖြစ်မလဲမတွေးရဲပါဘူး
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ARSA လို့ခေါ်တဲ့ရိုဟင်ဂျာကျမ်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲနဲ့နေသားဆောင်လုံခြုံရေးကင်းစခန်း30ကိုဝင်ရောက်တိုက်ခိုက်ခဲ့ရကနေရခိုင်ပြည်နယ်အတွင်းမှာပဋိပက္ခတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာကျမ်းဖတ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်12ယောက်ထပ်မံတေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလတုန်းကလည်းအကြမ်းဖက်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပါတယ်။မြန်မာစိုးရတပ်တွေဘက်ကအကြမ်းဖက်သမားတွေကိုတုံ့ပြန်တဲ့အနေနဲ့နယ်မြေရှင်းလင်းလုပ်ခဲ့တဲ့အတွင်းအကြမ်းဖက်သမား400လောက်သေဆုံးခဲ့တယ်လို့မြန်မာစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့သေဆုံးသူအရေအတွက်ဟာထောင်နဲ့ချီရှိနိုင်တယ်လို့ပြောပါတယ်။မြန်မာစိုးရဘက်ကတော့အကြမ်းဖက်သမားတွေကိုလိုက်လံနှိမ်နင်းတာသာဖြစ်တယ်လို့ပြောလိုက်ပြီးရဲသားတွေထိခိုက်မှုမရှိအောင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါပြင်နိုင်ငံကသတင်းမီဒီယာတွေဟာဗုဒ္ဓဘာသာတွေနဲ့တခြားမွတ်စလင်မဟုတ်တဲ့ဒေသခံတွေထွက်ပြေးနေတာတွေကိုဖော်ပြခြင်းမပြုဘဲဗတ်လိုက်ပြီးသတင်းမားတွေကိုပဲတင်ပြနေတယ်လို့လည်းမြန်မာစိုးရဘက်ကတုံ့ပြန်ထားပါတယ်။အမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်ဘတ်ကြီးဦးအောင်လင်းကလည်းကုလသမဂ္ဂအပါအဝင်နိုင်ငံကရဲ့ဆွဆွဲချက်တွေကိုလက်မခံဘဲပယ်ချခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့တောင်းဆိုထားပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်အတွင်းကပြိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေစီကိုတွားရောက်ပြီးတော့သတင်းဓာတ်ပုံရယူခဲ့တဲ့မြန်မာသတင်းတောက်ဓာတ်ပုံသတင်းတောက်နှစ်ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားပါတယ်သူတို့ကိုဘာကြောင့်ဖမ်းဆီးခဲ့သလဲဆိုတာနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမေးမြန်းထားသလိုဓာတ်ပုံသတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်သတင်းမီဒီယာအဖွဲ့တွေကလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့ရှာဖောင်ကပြောပြပေးပါမယ်ရှင်
အခုစက်တင်ဘာလအစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံ Cossacks ဘဇားကိုတွားရောက်ပြီးဓာတ်ပုံသတင်းရိုက်ယူခဲ့ကြတဲ့မြန်မာအလွတ်ဓာတ်ပုံသတင်းတောက်ကိုမင်းဇေယျဦးနဲ့ခွန်လက်တို့နှုတ်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးခဲ့တာပါသူတို့နှုတ်ကိုဘာကြောင့်ဖမ်းဆီးအရေးယူထားသလဲဆိုတာကိုမြန်မာအစိုးရဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားပြီးလို့တော့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာရေးသားဖော်ပြထားပါတယ်ဒါပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်နဲ့မှတ်ချက်ပေးဖို့ဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရခဲ့ပါဘူး။ကိုမင်းစရာဦးနဲ့သူ့ရဲ့လက်ထောက်ဖြစ်တဲ့ခွန်လတ်တို့ဟာစက်တင်ဘာလ9ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးလိုက်တာဖြစ်တယ်လို့သူတို့နှစ်ဦးဓာတ်ပုံသတင်းရယူပေးနေတဲ့ German GEO Magazine ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ကိုမင်းစရာဦးဟာဗြိတိန်ဓာတ်ပုံအေဂျင်စီ Panos Picture အဖွဲ့ဝင်တဦးဖြစ်တယ်လို့လည်းဆိုပါတယ်။ Cossacks ဘဇားမှာရောက်နေကြတဲ့ Rohingya Muslim တွေရဲ့အကြောင်းတွေကို German GEO Magazine အတွက်ဓာတ်ပုံရယူပေးဖို့တာဝန်ပေးထားခဲ့တာဖြစ်တယ်လို့ German GEO Magazine ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးအာမခံမရပဲဆက်လက်ထိန်းသိမ်းခံထားရတဲ့အပေါ် GEO Magazine Editor ဘုတ်အဖွဲ့နဲ့ Panos Picture ဓာတ်ပုံဝန်ထမ်းတွေကလွန်စွာစိုးရိမ်မကင်းဖြစ်ရကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ကိုမင်းဇေယျဦးနဲ့ခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုသတင်းတော့ပြည်ဝင်ခွင့်ဗီဇာနဲ့မဟုတ်ပဲကဘာလက်ခီးသွားဧည့်သည်ပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးဓာတ်ပုံသတင်းရိုက်ယူမှုတွေလုပ်ခဲ့တာကြောင့်အတုအယောင်နဲ့အချက်အလက်အမှားတွေဖော်ပြမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုဖမ်းဆီးတရားစွဲဆိုလိုက်တာဖြစ်တယ်လို့ AFP သတင်းတပုတ်မှဖော်ပြထားပါတယ်။ဒါအပြင်သူတို့နှစ်ဦးကိုသူရှိုလှုပ်တယ်ဆိုပြီးတော့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစွပ်စွဲထားတယ်လို့ဆိုပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကတော့သူတို့နှစ်ဦးသူရှိုလှုပ်တယ်ဆိုတာကိုမဖြစ်နိုင်ကြအောင်အခုလို့ပြောပါရယ
်ရှိုလှုပ်တယ်ဆိုရယ်ဆွဆွဲကြတော့ဘာမှအခြေအနေမရှိရဲဆွဆွဲကြလို့ကျွန်တော်ထင်ပါတယ်ကဲသူတို့ဗီဇာကိစ္စနဲ့တိုးဗီဇာနဲ့ဝင်ပြီးတော့ဟိုသတင်းဓာတ်ပုံရိုက်တယ်ဆိုတဲ့ဟာမျိုးကတော့အဲ့လိုမျိုးပြောဆိုရင်တော့မှပဲဒါဟိုမပြောလို့ပဲမဲ့ဟိုပြစ်မတင်လို့ပဲမဲ့ဒါပေမဲ့သူရှိုလှုပ်တယ်လို့ဆွဆွဲတာတော့ကျွန်တော်တို့ဟိုလုံးဝဟိုနေပေါ့နော်မဖြစ်နိုင်ဘူးလို့ပဲကျွန်တော်တို့ယူဆတယ်။အစိုးရတွေကဟိုလောက်ခွင့်မပေးတဲ့အခါမှာတရင်သမားတရင်ရဖို့အတွက်သူကဒီနီလန်တုံးတာဒီဟာကဘယ်သူ့ကိုမှလည်းတခြားတတိပုဂ္ဂလဘယ်သူ့မှလည်းထိခိုက်သွားတာနင့်နာသွားတဲ့ကိစ္စလည်းမဟုတ်ဘူး။ဒါကအစိုးရတွေကသူတို့စိတ်ပင်ကမ်းမှတ်ချက်လို့ပဲကျွန်တော်ထင်တယ်။ဒါမီဒီယာအက်သစ်နဲ့တော့ဘာမှချိုးဖောက်တယ်လို့တော့ကျွန်တော်မမြင်ဘူး။
အခုလိုသတင်းတောက်နှစ်ဦးကိုဖမ်းဆီးထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကူညီဆောင်ရွက်ပေးဖို့စာရေးပေးပို့ပြီးတောင်းဆိုသွားဖို့စီစဉ်လှုပ်ဆောင်နေပြီလို့လည်းကိုမြင့်ကျော်ကပြောပါတယ
်။ဘယ်လိုလုပ်ရမလဲပါညာဆိုတော့အဲ့ဒီကောင်စီဘက်ကတော့ဒီဥက္ကဋ္ဌတို့အတင်းမှုတို့သူတို့ဆွေးနွေးနေကြတယ်ဘယ်လိုမျိုးဘင်္ဂလားဒေ့ရှ်တန်ရုံကိုစာပို့တာတို့နောက်ဟိုမိုဖာမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကိုစာပို့ပြီးတော့ဒီညာနဲ့ပတ်သက်လို့ဆောင်ရွက်သူတို့ request လုပ်တာ။အဲ့ဒါလေးမြင့်တရားခဏလေးအဲ့ဒါလေးလောက်ကိုစဉ်းနေကြ
မြန်မာနိုင်ငံနိုင်ငံသားသတင်းတောက်များအသင်းကလည်းကိုမင်းစရာဦးနဲ့ခွန်လတ်တို့နှစ်ဦးဖမ်းဆီးခံရတဲ့အတွက်စိုးရိမ်မကင်းဖြစ်ရကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားသလို ဘင်္ဂလားဒေ့ရှ်အနာပိုင်တွေအနေနဲ့တည်င်းထောင်အုပ်ရဲ့လုံခြုံရေးကိုအမခံပေးဖို့နဲ့အစိုးဆုံးပြန်လွတ်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်။အလွတ်တပုံတည်င်းထောင်ကိုမင်းစရာဦးနဲ့ခွန်လတ်တို့နူဟာရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့မွတ်စလင်ဒုက္ခသည်တွေကိုတည်င်းတပုံသွားရိုက်ကူးရင်းအခုလိုဖမ်းဆီးခံခဲ့ရတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ပူတီတောင်နဲ့ရတိတောင်ဒေသတွေအတွင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARSA အကြမ်းဖက်သမားအဖွဲ့ကတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ဒေသအတွင်းမှာရှိတဲ့ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်လူမှုအသိုင်းအဝိုင်းကလူထုတွေထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပြည်တွင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မယ့်အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
ဗီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွင်မှတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။ကချင်ပြည်နယ်မန်စီမြို့နယ်မိုက်ခေါင်ရွာအာစီဒုက္ခသည်စခန်းမှာနေတဲ့လူငယ်သုံးဦးကိုမြမတပ်မတော်ကတပ်ဖြတ်ခဲ့တဲ့ဆွဲချက်တင်ထားတဲ့အမှုအတွေ့အရာရှိစစ်သည်6ဦးကိုခမရ319စခန်းမှာတပ်မတော်စစ်ခုံရုံးကပထမအကြိမ်စစ်ဆေးခဲ့ပါတယ်ပြစ်မှုကျူးလွန်ကြောင်းအရာရှိစစ်သည်5ဦးကဝန်ခံခဲ့ပေမဲ့ဥဆောင်တာဝန်ရှိအရာရှိကညှင်းဆိုတဲ့အတွေ့ထပ်မံစစ်ဆေးသွားမယ်လို့လည်းတက်ရောက်နားထောင်သူတွေကပြောပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။မိုင်းခေါင်ဒုက္ခသည်စခန်းရွာသား3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံထားရတဲ့တပ်မတော်ရာရှိတွေကိုဒီကနေ့ခုံရုံးတင်စစ်ဆေးမှုနဲ့ပတ်သက်လို့မိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးဦးပီစာဘောင်းတော်ကခုလိုပြောပါတယ
်။စစ်ခုံရုံးကနားဖြစ်တယ်ဆိုတော့ရေးဖို့ပါရရှိမှရတော့ဝန်ခံပါတယ်။ဒါပေမဲ့တိမ်မှုကဝန်ခံတော့အစနဲ့ကြံလုပ်လို့ရရှိတယ်
ရွာသားတွေကိုစပြမှုနဲ့ဆွဲချက်တင်ခံရတဲ့တပ်မတော်ရာရှိသသား6ဦးကတော့မန်စီမြို့ခမရ39စခန်းမှာစစ်ဆေးနေတာဖြစ်ပြီးစစ်ဆေးမှုအခြေအနေကိုတော့မိုင်းကောင်ကျေးရွာ KBC အသင်းတော်တာဝန်ခံဥတမော်နော်မိုင်ကခုလိုပြောပါတယ်
တပ်မတော်စစ်ကုန်းရောပုဂ္ဂလတွေနဲ့တရားဖွဲ့ဝင်တရားဖွဲ့ဝင်နဲ့ဆိုပြီးမှခွဲထားပြီးမှအဲ့မှာတို့တရားလိုဘက်ကတရားတရားခံဘက်ကတရားသူကြီးတရားအဲ့လိုမျိုးခွဲထားပြီးမှအရှင်ချရင်စစ်ဆေးတဲ့ချိန်မှာ9ရောက်တော့ဝန်ခံပြီးမှအဆုံးတိမှုကိုပြန်စစ်ဆေးတဲ့ချိန်ကျတော့သူကကျွန်တော်ချိန်မှာအပြစ်မရှိဘူးဆိုပြီးမှပြန်ညှင်းပယ်လိုက်တဲ့တချောင်းစစ်ကိုပြန်ဖော်ထုတ်နိုင်အောင်အခုကအဆအာနေဒီပြန်ပြောင်းဖိနှက်နေပါရဲ့
ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာတမတော်ရာရှိသူနဲ့စစ်တီပေါင်း5ဦးတို့ကျူးလွန်ခဲ့ကြောင်းဝန်ခံပေမဲ့လည်းတိုင်းရင်းမှုကနေညှင်းပယ်ခဲ့တာကြောင့်လာမယ့်တနင်္လာနေ့မှာသတ်မှတ်စစ်ဆေးသွားမှာဖြစ်ပါတယ်။အသက်ခံရသူလူငယ်3ဦးကအသက်22အရွယ်ကုမရန်ပရန်ဆိုင်အသက်32အရွယ်ကိုအင်ခွန်ကန်အောင်နဲ့အသက်28နှစ်အရွယ်ကိုလပြနော်ခန်တို့ဖြစ်ပြီးမေလ25ရက်နေ့ည9နာရီကျော်ကခမရ39ရှေ့ဆန်းစစ်ကြောင်းကနေဖမ်းဆီးသွားပြီးမေလ26ရက်နေ့မှာအသက်ခံခဲ့ရတာပါ။ဒီလိုသက်ခံရမှုနဲ့ပတ်သက်လို့ကာယကံရှင်မိသားစုတွေကနေမန်စီရဲစခန်းမှာအမှုဖွင့်ထားခဲ့ပြီးဒီကနေ့မှာပရမအဆုံးအကျဉ်ရုံးတင်စစ်ဆေးခဲ့တာလည်းဖြစ်ပါတယ်ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာပွင့်လင်းမြင်သာမှုရှိတယ်လို့ဥတမော်နော်မိုင်ကအခုလိုပြောပါတယ်
လူမျိုးသားမှုတော့ရှိပါတယ်ဆရာကျွန်တော်တို့အကုန်လုံးအယောက်23ယောက်သွားပါတယ်ဒီနေ့3ဦးသလုံးဒီနေ့ပါပါတယ်ဆရာမကျွန်တော်တို့ရဲ့ဖုန်းတွေအကုန်လုံးတော့သက်ခံရတဲ့ဒါပေါ့အကုန်ပြေးလာတာတော့ရှိပါတယ်
ဒီကနေ့စစ်ဆေးမှုမှာတော့တေဆုံးသူမိသားစုတွေပါဝင်မိုင်းခေါင်စခန်းကတင်းတော်သားဝင်ရှိသူတွေစခန်းတာဝန်ခံတွေတက်ရောက်နားထောင်ခဲ့ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ပြေးဒုက္ခတဲ့စခန်း3ခုရှိပြီးတော့အိမ်ခြေ900ရှိသလိုစစ်ရှောင်ဥယျာဉ် 2500 ကျော်ရှိနေပါတယ်။ဒီဒုက္ခတဲ့စခန်းဟာ KIU ကကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်တိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။မန်စီမြို့နယ်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့တွေလှုပ်ရှားရသေးတာဖြစ်သလိုမြန်မာသမတော်နဲ့လည်းတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွေရှိနေခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာမြန်မာသမတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှုတွေရှိနေသေးတယ်လို့ စီရီပရိပခအတွင်လူခွေရေးချူပါမှုခံရစေဖြစ်စဉ်တွင်လည်းရှိနေစေဖြစ်ပါရခင်ဗျာ
။နိုင်ကွန်းအိမ်ပြပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်။မြောက်ကိုရီးယားပေါ်နောက်ထပ်ပြင်းထန်တဲ့အရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေကပြောနေတဲ့အချိန်မှာပဲဒီနေ့တောက်ကြနေကမြောက်ကိုရီးယားကနေနောက်ထပ်ပြစ်လွတ်လိုက်တဲ့ပက်ထိန်ဒုံးကျည်တစ်စင်းဟာဂျပန်နိုင်ငံပေါ်ဖြတ်တန်းသွားတယ်လို့ယူဆရပြီးအနီးကပစိဖိတ်သမုဒ္ဒရာတွေကိုကြာခဲ့တဲ့အကြောင်းဂျပန်အစိုးရကကြေညာပါတယ် AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
ဂျပန်နိုင်ငံကိုဒုံးကျည်နဲ့ပစ်နေကြောင်းဂျပန်သတင်းဌာနတွေကနေပြည်သူတွေကိုအရေးပေါ်သတိပေးကြေညာနေတာပါ။မြောက်ကိုရီးယားဘက်ကပစ်လိုက်တာဖြစ်နိုင်ကြောင်းအဆောက်အုံတွေကနေထွက်ခွာပြီးဘေးလွတ်ရာမြေအောက်နေရာတွေမှာနေကြဖို့သတိပေးနေတာပါ။ဒုံးကျည်ဟာဂျပန်အပေါ်ဖြတ်သန်းသွားတယ်လို့ယူဆရပြီးအနီးအနားပစိဖိတ်သမုဒ္ဒရာထဲကျခဲ့ကြောင်းနဲ့ဒီလုံရဲ့အတွက်မြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဂျပန်အစိုးရကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကရတဲ့သတင်းအရပဲ့ထိန်ဒုံးချီကိုမြောက်ကိုရီးယားမြို့တော်ပျုံယမ်းမှာရှိတဲ့ဆူနန်နိုင်ငံတကာလေဆိပ်ဘက်ကနေပြစ်လွတ်လိုက်တာလို့ဆိုပါရယ်ဒီဒေါ်တွင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားနျူကလ িয়ার အရေးဗြိတိန်နိုင်ငံကိုရောက်ရှိဆွေးနွေးနေပါရယ်အင်အားကြီးတရုတ်နိုင်ငံအနေနဲ့သူ့ရဲ့ဩစာကိုအသုံးချပြီးမြောက်ကိုရီးယားရဲ့မစင်မကျင်လုပ်ရက်တွေကိုနောက်ဆုံးမှာတော့နားချလိမ့်မယ်လို့မျှော်လင့်ကြောင်းဝင်ကြီးတယ်လာဆင်ကဗြိတိန်နိုင်ငံသားရေးဝင်ကြီးနဲ့လန်ဒန်မြို့ကပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် I am hopeful that China as a
မြောက်ကိုရီးယားအနေနဲ့လက်ရှိသူတို့သွားနေတဲ့လက်နက်တွေတီထွင်ထုတ်လွှင့်မှုလမ်းကြောင်းကိုပြန်ပြီးစဉ်းစားဖို့အခြေတင်ဆွေးနွေးမှုမှာလက်ရှိကျင့်သုံးနေတဲ့လမ်းကြောင်းအပါအဝင်အနာဂတ်မှာစစ်ဆင်ညှိနှိုင်းမှုတွေပြုလုပ်ရေးကိုပြန်စဉ်းစားဖို့အတွက်ရင်းနှံတင်ပို့မှုကိုလက်နက်ကောင်းတစ်ဖွဲ့အသုံးပြုပြီးကမ္ဘာအင်အားကြီးတရုတ်နိုင်ငံအနေနဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဆောင်ရွက်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဒါအပြင်မြောက်ကိုရီးယားအပေါ်ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေမှာတက်တက်ကြွကြွဥဆောင်နေတဲ့ဗြိတိန်နိုင်ငံကိုလည်းကျေးဇူးတင်ကြောင်း Mr. Tillerson ကပြောပါရ
ယ်
မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်အစီအစဉ်ခင့်မီတိုးတက်အောင်ပြုလုပ်ကြိုးပမ်းအားထုတ်မှုတွေနဲ့ချင်း600ရောက်တဲ့သူတို့ရည်တည်ချက်ကိုလူမှုအသိုင်းအဝိုင်းကလက်ခံမှာမဟုတ်ဘူးဆိုတာမြောက်ကိုရီးယားနဲ့သူ့အစိုးရတိအောင်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးကြီးတဲ့အဖွဲ့ဝင်နိုင်ငံအဖြစ်သာမကပြင်းထန်ထိရောက်တဲ့ထုတ်ပြန်ချက်တွေအရေးယူဆောင်ရွက်ချက်တွေပြုလုပ်ခဲ့တဲ့ဗြိတိန်နိုင်ငံရဲ့ခိုင်မာတဲ့ရည်တည်ချက်တွေဝန်ကြီးချုပ်ကိုဂျေဇူးတင်ကြောင်းကျွန်တော်ပြောပြခဲ့ပါတယ
်။ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကတော့မြောက်ကိုရီးယားအပေါ်တန်တမာရေးအရာပိုးပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေထပ်ပြီးပြဌာန်းနိုင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေကြောင်းသတင်းထောက်တွေကိုအခုလိုပြောပါတယ်
။ Today we discussed how best to enforce those
မြောက်ကိုရီးယားအပေါ်မှာတန်တမာရေးအသုံးချပြီးအပြင်းအထန်ဆုံးဖိအားပေးဖို့ရည်ရွယ်ချက်နဲ့ဒီအရေးယူမှုတွေကိုဘယ်လိုပြဌာန်းနိုင်မလဲဆိုတာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ကိုရီးယားကျွန်းဆင်မှာလုံခြုံပြီးပြည်စုံပြီးမပြောင်းလဲတဲ့နျူကလ িয়ার ကင်းမဲ့ဇုံဖြစ်ဖို့ရည်ရွယ်ချက်နဲ့မြောက်ကိုရီးယားကိုဩဇာလွှမ်းမိုးနိုင်တဲ့တရုတ်အပါအဝင်အခြားမိတ်ဖက်နိုင်ငံတွေနဲ့လည်းပူးတွဲဆောင်ရွက်မှာဖြစ်ပါတယ
်။ဒီလအစောပိုင်းကမြောက်ကိုရီးယားကနေပထမဆုံးချိန်ဟိုက်ဒရိုဂျင်ဘုံးစမ်းသပ်ခဲ့မှုအပါအဝင်ပဲ့ထိန်ဒုံးကျည်စမ်းသပ်ပစ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ပီရူးနိုင်ငံကနေမြောက်ကိုရီးယားတပ်အမတ်ကြီးထွက်ခွာဖို့ပီရူးဆိုရာကတနင်္လာနေ့ကကြေညာခဲ့ပါတယ်။ဒီလို့ရဟာနှစ်နိုင်ငံဆက်ဆံရေးအတွက်အကျိုးမရှိကြောင်းပီရူးနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကင်ဖက်ချိုကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်ရဲ့ရန်လိုမုန်းတီးပြီးကျူးကျော်ရန်စားတဲ့မူဝါဒကိုရင်ဆိုင်ဖို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့တွန်းအားပေးခံရတာဖြစ်တယ်လို့လည်းတပ်အမတ်ကြီးကပြောပါတယ
်။
အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားပေါ်ရန်လိုမုန်းတီးတဲ့ဝါဒကိုခဏအထိဆက်ပြီးတော့ကျင့်သုံးနေတာပါ။နိုင်ငံတရားဝါပြောနေထိုင်ရေးအတွက်မနာမနေကြိုးပမ်းနေတဲ့မြောက်ကိုရီးယားပြည်သူတွေကိုအမေရိကန်ကသူ့ရဲ့စစ်အင်အားနဲ့အတူနျူကလ িয়ার ချင်းချောက်မှုကိုဘယ်တော့မှမယက်နားပါဘူး
။လုံခြုံရေးကောင်စီကနေဒီသတင်းပတ်အစောပိုင်းကမြောက်ကိုရီးယားအပေါ်တန်ခတ်မှုအသစ်တွေချမှတ်ခဲ့တာနဲ့ပတ်သက်လို့ဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်နိုင်ငံအနေနဲ့အထင်အားဆုံးကြုံရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်မတ်ကြီးဟန်တီဆောင်းကလည်းအင်္ဂါနေ့ကတုံ့ပြန်ပြောဆိုထားပါတယ်ရှင်။
မအင်ဂျင်နိုင်ပြပြခဲ့တာပါရှင် VO American တန်ရဲ့တောက်ကြနေညာပဲဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြပါရှင်2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာတည်ကြရမှာက
Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with
a... iPhone 8 မှာပါမယ့်ဤပညာတွေမျိုးဆက်သစ်ပညာရှင်တွေအတွက်အာကာသသိပ္ပံမှာဘယ်လိုအလုပ်လုပ်ခွင့်တွေရလာမလဲဆိုတာတွေကိုသိကြရမှာဖြစ်ပြီးသုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ကိုလိုနီခေတ်ကမြန်မာလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့နာမည်ကျော်စာရေးဆရာမကြီးဒေါခင်မျိုးချစ်ရဲ့နိုင်ငံအကျိုးပြုအခမ်းအနားကိုပြီးခဲ့တဲ့သတင်းပတ်ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။ဒီသတင်းပတ်မှာတော့လူမှုအကျိုးပြုစာပေရေးသားရမယ်ဆိုတဲ့စာရေးဆရာမကြီးရဲ့ခံယူချက်အပြင်မြန်မာစာပေသားမကအင်္ဂလိပ်စာပေရေးသားမှလည်းထူးချွန်လာတဲ့ဆရာမကြီးရဲ့မှတ်သားပွဲဘဝခံယူချက်အကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတော်လာလာတန်းကတင်ပြထားပါတယ်ရှင်။
U Sen Kine hung the marionette on the tree branch and asked, Do you remember the dance of the Baloo and the Zaji? I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and fin-like crest on the tree branch.
Infinite variety, so that Gaunyi ne yi ta gere, Wittu do ye, yu di siya ji U Sen Kine chong, nao kan piu bi,မြမရုပ်သေးပညာအကြောင်းကိုစိတ်ဝင်စားဝေရာရေးသားခဲ့တဲ့ဇာဝင်ခန့်တခံပါအဲ့ဒီဝိတုဟာ1980ခုနှစ်မှာရှစ်တောင်အာရှဝိတုတို့ပြိုင်ပွဲမှာပထမဆုံးရရှိခဲ့ပါတယ်စာဖတ်ပရိသတ်အများပြားကဒေါခင်မြူချီရဲ့အင်္ဂလိပ်စာအရေးသားဟာမြမစာပေရေးသားတဲ့တောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါတယ်မြမသမိုင်းဝိတုတို့များနဲ့မြမယဉ်ကျေးမှုဓလေ့ဖြစ်ထွေအကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြမပြည်တွင်းမှာရောပြပမှာပါနာမည်ကြီးလာပါတယ်။ဆရာမကြီးရဲ့စာပေရေးသားနဲ့ပတ်သက်လို့ London City School of Oriental Studies မြန်မာစာဌာနမှာဆရာမဟောင်းတူဖြစ်ခဲ့သူ Anne Ellett ကခုလိုသုံးသပ်ပါတယ်
။ The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာ၄ပါးစုံလင်လာပါတယ်။အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာစွေလာနှစ်သက်ဖွေရအများကြီးပါပါတယ်။ဒါပေမဲ့ကျမစိတ်ဝင်စားဆုံးကတော့ထိုစဉ်ယဉ်ကျေးမှုဝင်ကြီးဌာနရဲ့ဂီတအကြံပေးပုဂ္ဂိုလ်ဦးခင်စောရေးသားခဲ့တဲ့ညီတန်းပါပဲ။သူအဆိုရဒေါခင်မျိုးချင်းအင်္ဂလိပ်ဘာသာနှင့်စာပြီးရေးသားခဲ့တာသူတိုက်တွန်းမှုကြောင့်ဖြစ်တယ်လို့ဆိုတဲ့အကြောင်းဆရာမကြီးအဲလက်ကပြောသွားတာပါ။ဒေါခင်မျိုးချင်းကိုအင်္ဂလိပ်လိုရေးသားဖို့တိုက်တွန်းခဲ့တဲ့ဦးခင်စောကဖေဗရီလာ1948ခုနှစ်ကမြမအတန်းကိုစပြီးတည်ထောင်ခဲ့စဉ်မြို့သမီးအတန်းရင်အမှုတမ်းများမှာ Independent ဒေါ်ဆန်းဒေါ်မြစိန်ဒေါ်စောမုံကြီးနဲ့ဒေါခင်မျိုးချစ်တို့ပါဝင်ရဲ့အကြောင်းထိုစဉ်ကဒေါခင်မျိုးချစ်တင်ပြခဲ့တဲ့လှိုင်ထိတ်ခေါင်းတင်အလွားမင်းသမီးအကြောင်းကတော့အများကထင်ထားကြသလိုကနောင်မင်းသားသူထံပြန်လာဖို့မဲခုမျောနေတာတသက်မဟုတ်ပဲလှိုင်ထိတ်ခေါင်းတင်ဘောလေများရဲ့အ내တီပဲဟာစိတ်ဓာတ်ခိုင်မာပြီးမြို့သမီးအရေးသွေးရှိမှုကိုပြသနိုင်ခဲ့တယ်လို့လေအန်အဲလက်ကပြောခဲ့ပါတယ
် So as Ukinzo says Kim Yoo-chit was already speaking as a
Ukinzo ရေးသားခဲ့တဲ့အတိုင်းဒေါ်ခင်မျိုးချစ်ဟာအဲ့ဒီခေတ်ခဲကဆလို့မြို့သမီးများဒန်းတူအခွင့်အရေးရရှိမှုကိုအားပေးထောက်ခံခဲ့တာဖြစ်ပါတယ်စကားချီမှာ Ukinzo ဆက်ပြီးရေးသားထားတာကတော့ဒေါ်ခင်မျိုးချစ်ရဲ့ကိုယ်အမည်ကိုယ်ပိုင်အတွေ့အခေါ်ဟာစာဖတ်ပရိသတ်ကမမျှော်လင့်တဲ့ရှုထောင့်နဲ့စိတ်ဝင်စားမှုဘက်ကလာတဲ့အတွက်တိတ်ကိုဆန်းသစ်စေပါလေလို့ဆ iam မကြီးအဲလက်ကရှင်းပြသွားတာပါဆ iam မကြီးဒေါခင်မျိုးချီနေနဲ့ငယ်စဉ်တောင်ကြီးခလေးဘွားကလေးကစာကျဲကျဲမဟုတ်မခမ်းမိန်းကလေးဖြစ်ခဲ့ပါလေဖခင်ဦးတော်ကရသွေဝန်တော့ဖြစ်လို့မြမပြည်တခွင်နေပြောင်းတာဝန်ထမ်းဆောင်ရတဲ့အတွက်သူ့ခလေးဘွားဟာအခြေတကျမရှိခဲ့ပါဘူးမိခင်ဖြစ်သူဒေါ်တန်းတင်ကလည်းမွေးချင်း၅ယောက်နဲ့ခေါင်းမာထားတဲ့သမီးကြီးတဲ့တခြားသားသမီးတွေကိုဦးစားပေးတာတွေ့ရတော့ ထိုစဉ်ကမခင်မြငယ်အမည်ရှိခဲ့တဲ့ဒေါက်ခင်မျိုးချစ်ဟာကျောင်းစာအုပ်များနဲ့တာအချိန်ကုန်ခဲ့ပြီး Shakespeare, Victor Hugo နဲ့ Charles Dickens အစရှိတဲ့နာမည်ကြီးအင်္ဂလိပ်ဂန္ဓဝင်စာပေတွေကိုလေ့လာလိုက်စားခဲ့ပြီးစာရေးဆရာမဖြစ်သူအသက်မွေးဝမ်းကြောင်းပြုမယ်လို့စိတ်ပိုင်းဖြတ်ခဲ့ကြောင်းသိရပါတယ်။စစ်ချုပ်ခေတ်ကမြို့ချလှူရှားမှုများမှာပါဝင်ခဲ့ပြီးတဲ့နောက် စီပီမာတော့ သူကမြန်မာတမိုင်းမြန်မာယဉ်ကျေးမှုအကြောင်းမဂ္ဂဇင်းများမှာအင်္ဂလိပ်ဝိတ္ထုလိုဆောင်းပါးများရေးသားခဲ့ပါတယ်။1949လေးဆယ်ခုကနေ50နှစ်ခုကြာဒေါက်ခင်မျိုးချစ်ဟာဘာသာပြန်စာပေအဖွဲ့မှာအမှုထမ်းခဲ့ပြီး1960နှစ်ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Guardian သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ဒေါက်ခင်မျိုးချစ်ဟာနေချိတ်အင်္ဂလိပ်ကိုတိုက်ထုတ်ရာမှာအားကျိုးမှန်တဲ့ပါဝင်ခဲ့ပြီးမြေ သူမှာနိုင်ငံသားမစ်စ်ဝီယင်ချာများရှိသလိုသူဟာအင်္ဂလိပ်ဂန္ဓဝင်စာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတစ်ဦးဖြစ်တယ်လို့ဆိုပါတယ်။1980နှစ်နဲ့1990ခုနှစ်များမှာသူနဲ့တုခိမွန်ဆရာဥခိမောင်လတ်တို့ဟာ King Lear နဲ့အန်သနီအန်ကလီယိုပက်ထရာစတဲ့အင်္ဂလိပ်ဂန္ဓဝင်စာပေတွေကိုအခြေပြုပြီးတပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနှိုင်းယှဉ်တင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ ဒေါက်ခင်မျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ထိုစဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရတဲ့ပြည်သူလူထုကိုတင်ပြသင့်တယ်။ပြည်သူလူထုကသိသင့်တယ်လို့သူယုံကြည်ရင်ရရဲ့ဝုန်တင်ပြလို့ရှိခဲ့တယ်လို့လည်းအန်နယ်အလက်ကပြောပါတယ်။
She was quite outspoken in her criticism of the official demand
ဆိုင်ယစီအမြင့်ရဲ့ဝိထုတွေဆောင်းပါတွေဟာပြည်သူအကျိုးပြုစာပေဖြစ်ရမယ်။တနည်းဆိုစာပေအနှစ်သာရအတွင်မဟုတ်ဘဲဆိုရှယ်လစ်စာပေမျိုးရေးရမယ်လို့အာဏာပိုင်တွေကထိုစဉ်ကပြောခဲ့တာနဲ့ပတ်သက်လို့ဒေါက်ခင်မျိုးချစ်ကပြုပွင့်လင်းလင်းပဲဝေဖန်ခဲ့တယ်လို့ဆရာမကြီးအဲလက်ကပြောသွားတာဖြစ်ပါတယ်။ဆရာမကြီးဒေါက်ခင်မျိုးချစ်ကလူလူရဲ့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ထုတ်
Yare. Tonguya, don't say Kunim Yamale. Lejong Guelumata, Muchim Yamariha, Nejegu, Dora, or He, Kejara, Pitelu, Siamajiga, Biogerejang, and Aletga, Biovari.
We nearly burst our lungs crying. The Kimuhe, Dobama, me dope, shoo, shoo, a yed or bone, umbazi.
Dilum Muches say that Dejavadane. English colony nature's nickel, gangue or he kejare, tuba madri, grido, pelu, chase, hine valley, subidole, sansi yamaro.
Today, that's 1967, she says, the cry right for the people is being din.
Tu so gni, tanguya, chose, concuni, chini maro, bidu, jubu, sabi, yiva, subi, nai, drink, caniare, bunzamune, yini de jung, bidu, jubu, sabi ha. Siamaji mia, sabiha, nubinyat ya pite, bajibu pinya yane, tudu babe, sabigo, sabi, and hita yatwe, yibu ne, sabigo, lelus vim, yibu pim, yin tidi, yibu ne, pidu lugu, lisa, chubu dapu, lujangle, siamajiga, biopia, kede, lu, and a elegant shimpia, twara pipari.
Manufacturing crude, a don't like, a delight, unpalatable.
Don't like, a delight, dimpiare, waradwi, sangbot we ha. Pidulugu, a jomopure bean. Pidulugale, lecamam, hopu, lo, siamaji, dokimuchiga, hita, gede, jangle, and aletga, biodava didi. Siamaji, dokimuchi, boa, canu jiga, pelumia bali. Guelunle be pitis, siamaji, dokimuchi ha. Te uechi and be simimia, kaikede, yoga jang, ayat hair, niaram, yabi me. Tu hat, ya she do upide, lo, diabari. Tu hat, sodega, gongo, minda do pipi. Hatanya, Sovanania, Tedut ule pipari. To make sway young Miazugole. The gift of laughter, Sure. Yama hatamia chong, to towe de saugo. Nita lesson pip, Billy Shibari. Tajoni and Aletga, Siamaji tatigo, Chijugea ma. Sabin Zabuya pite, Toki muci, Sabian yeta, Jacutin piai, Tidrimbae, mute mimia, Kandagu, Nigoncho apparition.
No, no, don't say to me that. Josia, she dale.
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ရဲ့တောက်တနေညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတုတ္တဆောင်လင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ဒီသတင်းဖတ်မှာတော့ drone အသုံးပြုသူတွေလိုက်နာဖို့ချမှတ်ထားတဲ့စီမင်းစီကံတွေနဲ့ drone အကြောင်းဝါသနာရှင်တဦးဖြစ်တဲ့ကိုရဲထွန်းကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါရဲ့ရှင်။
ရဲထုံးကဒီ drone ဝါသနာရှင်တူပေါ့နော်ဆိုတဲ့အခါကျတော့ဒီ drone ကိုဘာကြောင့်ဝယ်ပြီးတော့သုံးမယ်လို့ဟိုဆုံးဖြတ်ခဲ့တာလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်ကဒီဓာတ်ပုံတွေဗီဒီယိုတွေရိုက်တာအရင်ဝါသနာပါရဲ့ဒါပေမဲ့ဒီလိုမျိုး drone ကိုသုံးတဲ့အခါမှာအမြင်ကနေပြီးတော့စီးပြီးတော့ရိုက်လို့ရတဲ့အတွက်ကြောင့်မလို့ကျွန်တော်ဆူပြင်းလက်ပိုလှတယ်ကြာပြီးတော့ကိုရိုးရိုးဒီအောက်ကနေမမြင်ရတဲ့ဟာတွေလည်းမြင်ရတယ်ဥမာနေနေအောင်ဒီစင်းလိုက်ချိန်မှာညနေချင်းစီစာတော့မနေ့ကနေအောင်ထွက်လာတဲ့ချိန်လို့ပါလို့အရင်လာတယ်အဲ့ဒါကြောင့်မလို့ဒီ drone ကိုဝယ်တာဖြစ်ပါပဲ
ဟုတ်ကဲ့ drone ကိုအသုံးပြုပြီးတော့အခုလိုဓာတ်ပုံဗီဒီယိုတွေကဟိုအပျော်တက်တက်ပဲရိုက်တာပဲလား
ကျွန်တော်ကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့လတုန်းကလည်းကျွန်တော် document တခုလုပ်ခဲ့တာပေါ့နော်ကျွန်တော်ဒီ Niagara Falls ဆိုတဲ့ပတ်သက်ပြီးတော့လုပ်တဲ့ချိန်မှာလည်းကျွန်တော် drone ကိုသုံးခဲ့တယ်အများအပြည့်တော့ကျွန်တော်ရဲ့ project တွေပေါ့နော်ဟို music video ကိုကျွန်တော်အခုတချို့တွေရိုက်နေတာရှိတယ်ဒီ American နိုင်ငံအစိုးရတချို့လည်းရိုက်နေတာတွေမှာလည်းကျွန်တော် drone ကိုသုံးတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဥပမာခုနလိုမျိုးပေါ့နော်ဥပမာ Niagara Falls ဆိုတာကတော့ဒီမှာကတော့သဘာဝဥယျာဉ်ပေါ့လေဆိုတော့ဒီ America မှာကဒီအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာ drone တွေပျံသန်းခွင့်မပြုဘူးဆိုပြီးတော့ target ထားတာတွေလည်းရှိပါတယ်ဆိုတော့ဒီစီမင်းစည်းကမ်းနေနဲ့ပတ်သက်ပြီးတော့ America မှာဟိုဘယ်လိုချမှတ်ထားသလဲဆိုတာလေးနည်းနည်းလောက်ရှင်းပြပါဦး
โอเคကျွန်တော်ဒီ drone ကိုမပြန်ခင်မှာကျွန်တော်ဒီအမေရိကရဲ့ Federal Aviation Administration ပေါ့နော် FAA လို့အတူတောက်ခေါ်တော့ပေါ့နော်တိုးနေလဲသူစီမှာကျွန်တော် certificate registration လောက်ရတော့ပေါ့နော်အဲ့ဒီမှာတော့သူ safety guideline တွေမှာသူပေးထားတာတော့သူက guideline ပဲပြောထားတော့ပေါ့နော်ဘာမလုပ်နေလို့တော့မပြောတော့ဘူးဒီပေါ်တော့အနေပေါ့နော်ဒီပေလေးရအောက်မှာပြန်ရမှာတော့ပြီးတော့ဒီတပြင်းလေးမြန်နေတော့မှမပြန်ရမှာတော့ဒီတော့ဒီအမြဲတမ်းဒီပြန်တဲ့ခါမှာ drone ကိုကိုမျက်လုံးကမြင်နေရမှာပေါ့နော်မျက်လုံးအချို့လူကပြန်နှစ်မိုင်သုံးမိုင်လွှင့်လိုက်တယ်ကိုလည်းမမြင်ရဘူးအဲ့လိုမျိုးမလုံသိနေတာတော့ပြီးတော့ဒီ emergency လုပ်နေတဲ့ plate တွေပါတွေရဲ့တော့မှသွားပြီးတော့ drone ကိုမပြန်ဘူးပြီးတော့အားကစားရုံတွေရဲ့တရားတွေဒီပြောမစလို့ဆိုလို့ဆိုရင်အားကစားကစားနေတဲ့လူစုဝေးတွေပေါ်မှာမပြန်ဘူးပြီးတော့အရက်တော့ပြီးတော့မပြန်ဘူးပြီးတော့နောက်ပြီးတော့ဒီလေးနဲ့ငွေးနဲ့9မိုင်ပတ်ဝန်းကျင်မှာပေါ့နော်ပြန်မယ်ဆိုလို့ရှိရင်လေးနဲ့ငွေးကဒီ flight control ကိုဖုံးခေါ်ပြီးတော့မှခွင့်ယူပြီးတော့မှပြန်မှုဆိုရတယ်အဲ့လိုမျိုး guideline တွေသူတို့ပေးထားတာပေါ့နော်ဟိုဒါပေမဲ့လုံးလည်းလို့ပြောတာတော့မဟုတ်ဘူး guideline တွေပေးထားလို့ပြောအောင်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ Niagara ရေတံခွန်မှာရိုက်ခဲ့တယ်ဆိုတော့အဲ့လိုရိုက်တဲ့အခါမှာကျတော့ဟိုလူတွေပေါ်မှာတော့ရှောင်ပြီးတော့ရိုက်ရတာပေါ့
ဟုတ်ကဲ့ကျွန်တော်လူတွေပုံမှာမရိုက်ပါဘူးကျွန်တော်လွတ်တဲ့ခါမှာလဲဒီ parking lot လူမရှိတဲ့နေရာကနေပြီးတော့တခါ drone ကိုပြင်တင်လိုက်တယ်ပြီးတော့မှဒီရေတံခွန်ပေါ်ပေါ့နော်သဘောရေတံခွန်ရဲ့အလဲမှာကျတော့လူမရှိဘူးလေတေချာကလူမရှိဘူးအဲ့လိုနေရာမှာကျွန်တော်ရိုက်တာဖြစ်ပါတယ်ပြီးတော့မြစ်ပေါ်မှာပေါ့နော်မြစ်ပေါ်မှာလဲဒီတိုင်းပဲမြစ်ရဲ့ပုံမှာစီးနေတဲ့ပုံမှာရိုက်တယ်ဆိုတော့လူတွေနဲ့လည်းလုံးဝဝေးကွာပါတယ်အဲ့ဒါပြဿနာမရှိပါဘူး
drone အသုံးပြုသူတွေကဒီမှာဆိုလို့ရှိရင်တော့ခုနကဝါသနာလျှောက်အသုံးပြုတဲ့လူတွေကတော့လူနဲ့ပတ်သက်ပြီးတော့ပေါ့နော် certificate တွေဘာတွေယူစရာမလိုဘူးဆိုတော့ကျွန်တော်တို့သိရပါတယ်ဒါပေမဲ့ဒီ drone ကိုတော့ဟိုမှတ်ပုံတင်ရတာပေါ့လေ
ဟုတ်ကဲ့ခုနကျွန်တော်တို့ဒီအင်းလေးပေါ့ FAA ကဒီပေါင်95,000အောက်ပေါ့နော်ရှိတဲ့ drone ပေါ့နော်အဲ့ဒီ drone တွေကြောက်ဆိုလို့ဆိုရင်သူက certificate လိုရတယ်သူက register လိုရတာပေါ့နော်သူကအဲ့နှစ်မျိုးပေါ့နော်ကျွန်တော်ကတော့ကျွန်တော်ရဲ့ drone ကိုကျွန်တော် register လုပ်တာဖြစ်တယ်ဒါပေမဲ့ကျွန်တော်ရဲ့ license နဲ့ကျွန်တော်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်ပို့ပြီးတော့အစီအစဉ်နဲ့လုပ်ရတာပေါ့ဗျာဥပမာ ကယ်ကို commercial ဒီလိုရိုက်တာတော့ပေါ့နော်အော်တကယ်ကို55ပေါင်နဲ့ပိုများပိုစီးတဲ့ဒရုန်းတွေရှိတယ်လေတကယ်ကို commercial drone ဆိုတာတကယ်ကိုတန်မိုးလည်းအရင်ကြီးတယ်ကျွန်တော်လည်းမတက်နိုင်ပါဘူးအဲ့လောက်ကြီးလေအဲ့လိုတန်မိုးကြီးတဲ့ drone တွေပြီးတော့တကယ်အဲ့လို drone တွေကြတော့ပို့ပြီးတော့မြင့်လို့လည်းမြင့်မြင့်လည်းတွားလို့ရတယ်ပို့လို့လည်းလုပ်လို့ရတယ်ရိုက်လို့ရတယ်ရှိတာပေါ့နော်ဒါပေမဲ့ drone ရိုက်တယ်ဆိုတော့မှမပုံနေမဲ့ CC license မဲ့ CC ဒီ local မှာရှိတဲ့သူရဲ့ authority တွေကအမျိုးမျိုးရှိတယ်ဟိုမှာအခွင့်အရေးရတော့ပေါ့နော်ကျွန်တော်လုပ်တဲ့အလုပ်ကဒီ Duke University ဆိုလို့ရှိလို့ရှိနေသူတို့ဒီမှာ drone လုပ်နေတယ်ဆိုရင်ဘယ်သူကဆိုအခွင့်အရေးတောင်းရတယ
်ကိုရင်ထွန်းအခုဝယ်ထားတဲ့ drone ကြတော့ဘယ်လိုအမျိုးအစားလဲဗ
ျကျွန်တော်ဝယ်ထားတာတော့ DJI Phantom 4 Pro လို့ဖြစ်ပါတယ်
ဆိုတော့အခုနောက်ပိုင်းမှာကအဲ DJI ဆိုလို့ရှိရင်လေဒါ drone ထုတ်လုပ်တဲ့ကုမ္ပဏီထဲမှာဆိုရင်နာမည်ကြီးတဲ့ကုမ္ပဏီတစ်ခုပေါ့နော်ဆိုတော့ DJI အပြင်အခုနောက်ပိုင်းမှာဆိုလို့ရှိရင်တို့ကဟို portable ပေါ့ပို့ပြီးတော့သေးပြီးတော့လိုလေကူကူသေးလို့ရတဲ့ဟာလေးတွေကိုလည်းတို့ Mavic 2ဘာလို့ဟိုထပ်ပြီးတော့ထုတ်တာလည်းရှိပါတယ်ဆိုတော့ဟိုဘာကြောင့်ဒီ Phantom 4ကိုရွေးချယ်ခဲ့တာလဲ
โอเคครับคือ DJI อ่ะတော့ပြောမစွေဒီ drone ကိုစပြီးတော့ဒီကျွန်တော် portable drone တွေထုတ်တာက DJI ကပထမဆုံးမဟုတ်တော့ခုနပြောတဲ့သူပြောတဲ့ Mavic ဆိုတာလည်း Mavic ဆိုတာလည်းပြောဖန်တီး DJI ကပိုင်တဲ့ drone မဟုတ်တော့ဒါပေမဲ့ပို့လို့သေးတာပေါ့နော်ပြောမစွေ quality ကတော့ကျွန်တော် quality နဲ့ဆိုမတိမ်ငြိမ်းပဲဒါပေမဲ့တော့ပို့သေးတယ်အဲကျွန်တော်ဘာကြောင့်ဖန်တဲ့ပို့တော့ဖန်တဲ့ပို့ကပြောမစွေ user friendly ပေါ့နော်သုံးတဲ့လူတွေအတွက်ဥပမာပြဒီဖန်တဲ့ဖုန်းမှာဆိုလို့ကြည့်ရင်သူက sensor တွေပါတယ်။တဘောကကျွန်တော်တစ်တင်နောက်မှာကတ်သွားလို့ဆိုလို့ရှိရင်သူကချက်ချင်းကိုရက်သွားတယ်။သူဘလို့ကျွန်တော်ကအသိမတိုင်းတော့မို့သူကတကယ် annual တိုက်တော့မဆိုလို့သူကရက်သွားတယ်။သူက sensor အရှိမောင်အနောက်မောင်ကင်မရာတွေပါတယ်။အဲကင်မရာကနေပြီးတော့အများနဲ့သူက sense လုပ်နေတာပေါ့နော်။အများသူကဒီပြောမစို့ geographic location ပေါ့နော်။သူကအများနဲ့ map ပင်လုပ်တယ်။တဘောကတစ်တင်နေရှိတာပါတစ်တင်ကိုတော့သူခါတယ်။သူရဲ့ကင်မရာနဲ့သူကဆွဲလိုက်တယ်။သူရဲ့ program ဆွဲပြန်နေသွားနေတဲ့အချိန်မှာသူကချက်ချင်းကျွန်တော်ကိုကျောင်းမဆိုလို့သူကချက်ချင်းတစ်ပြင်တိုက်တော့မဆိုသူကရက်လိုက်တယ်ပြီးတော့ကျွန်တော်တို့ပြောမဆိုလို့ဆိုရင်ကျွန်တော်တို့မျိုးစပြီးတော့ဒီ drone ကိုစပြန်တဲ့လူကြောက်ပြောမဆိုရင်ကျွန်တော်တို့ကပြောမကိုကိုတော့အရန်ကိုပြီးတော့တော်တယ်လို့ပြောလို့မရဘူးပေါ့နော်ပြောမဆိုကျွန်တော်တို့က user beginner လို့ပြောလို့ရမှာပေါ့နော် beginner တော့ပြောဆိုစင်ဒီ pendant pendant pro ကအရန်ကောင်းတော့ပေါ့တဘောကအဲ့လိုခုနမတိုက်မှာတော့ပါတော့သူကကြိုတင်ပြီးတော့ကာကွယ်တာပေါ့နော်အမျိုး program တွေမျိုးစုံလုပ်တာတော့တစ်ချောင်းဖြစ်ပါတယ်
ဆိုတော့ဒီ drone ကိုကျွန်တော်တို့အသုံးပြုတဲ့အခါမှာလေးပဲဟို drone map ကိုစပြီးတော့ဖွင့်လိုက်ကြတဲ့ရပေါ့လေဥပမာကျွန်တော်တို့ပြန်တန်းလို့မရတဲ့နေရာတွေမှာဆိုလို့ရှိရင်တို့ကသတိပေးစာရန်ပြတယ်ပေါ့နော်ဒီအနားမှာလေရင်ခွင့်ရှိတာတို့ဘာလို့ပေါ့ဆ
ိုတ
ော့တခါဆိုရင်ကျွန်တော်လည်းဘယ်လိုအထူးကြုံမှုလဲဆိုတော့ nuclear ဒီ power plant ပေါ့နော်လျှက်စစ်တအားပေးစက်ရုံရှိလို့ဆိုပြီးတော့အဲ့လိုနေရာမျိုးမှာကြတော့ drone ကလုံးဝပြန်တက်လို့ကိုမရတော့အောင်ကိုတို့ကကိုထိမ့်ချုပ်ထားတာပေါ့လေဆိုတော့ကိုရဲထုံးရောအဲ့လိုအခြေအနေမျိုးတွေကြုံခဲ့ဘူးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်နေတဲ့ကျွန်တော်အိမ်ကလည်းဒီလေမြန်ကွေးရဲ့ငါးမိုင်ကောက်ကွန်းကျင်းမှာစီးတဲ့အတွက်ကြောင့်မလို့တခါတည်းကြလို့ဆိုဆိုအများပြည်တော့ကျွန်တော်ပြေးပြတယ်တခါကျရင်ကျွန်တော်ပြေးမပြဘူးချက်ချင်းကိုကျွန်တော်အမှဖရိုင်စတာနဲ့ပေါ်ရီစလိုက်ပေါ်လာပြီးတော့ flight control ဘာညာအဲ့တဘောမျိုးတွေပေါ့နော်အဲအရင်ကငါးမိုင်ကောက်ကွန်းကျင်းစီးတဲ့ကြောင့်မလို့အဲ့လိုဆိုတော့ဒါပေမဲ့ခဏလေးပဲပြန်ပြောက်သွားပြီးတော့ပြန်ပြေးတတ်ပါတယ်ဘာလို့ကျွန်တော်နေတဲ့လေမြန်ကွင်းကပြောမစွင် local လေမြန်ကွင်းပြတော့ကြောင့်မလေမြန်လေတော့တိတ်တော့အများကြီးတော့မရှိပါဘူးတော့တင်းလို့သတင်းသိလောက်ပဲဒီ private လေမြန်ကွင်းလေမြန်တွေပဲတက်တာသိတာပဲဖြစ်တော့ပေါ့နော်ဟုတ်တယ်အဲ့လိုမျိုးကြုံမှုပါပဲ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေမနက်ခင်းမှလည်းနောက်တစ်ချိန်ပြန်လည်နားဆင်နိုင်ပါတယ်ရှင်အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါမယ်။စက်တင်ဘာလ12ရက်နေ့မှာစတင်ထုတ်လိုက်ပြီးဖြစ်တဲ့ Apple ကုမ္ပဏီရဲ့ iPhone အသစ် iPhone 8 မှာဘလို့ဤပညာအသစ်တွေပါလာတယ်လဲဆိုတဲ့အကြောင်း Digital ဓာတ်ပုံတွေကနေလူတွေရဲ့လက်ပွေတွေကိုခိုးယူလို့ရနိုင်လောက်တဲ့ဤပညာပေါ်နေတဲ့အကြောင်းနဲ့အတူမျိုးဆက်သစ်ပညာရှင်တွေအတွက်အာကာသသိပ္ပံကဏ္ဍမှာအလုတ်ကိုင်းအခွင့်အမ်းတွေပေါ်လာတော့မယ့်အကြောင်း VOA သတင်းတောက်တွေရဲ့သတင်းလွှာတွေကိုစူးစီးပြီးဒီတစ်ပတ်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင
်။ Apple ကုမ္ပဏီကိုဘူးပြွတ်တည်ထောင်ခဲ့တဲ့ကွယ်လွန်သူ Steve Jobs ကပထမဆုံး iPhone ကိုထုတ်ပြီးခဲ့တာ10နှစ်ပဲရှိပါသေးတယ်။အဲ့ဒီအချိန်ကလေးက smartphone စည်းကွက်မှာတခြားကုမ္ပဏီတွေနဲ့ပြန်ဆန်မှုဟာတိုက်ပွဲကြီးတစ်ခုလိုဖြစ်လာတာပါ။ကုမ္ပဏီတခုကတခြားကုမ္ပဏီထက်ပိုတောင်အောင်အသေးအကျိုးစားနေပါတယ်။Samsung နဲ့ LG တို့ကဒီနှစ်အတွက်သူတို့ရဲ့ဖုန်းအသစ်တွေထုတ်ထားပြီးပါပြီ။ဒါကြောင့်လဲ iPhone 8 အပေါ်မျှော်လင့်ချက်တွေကအသိကိုမြင့်မားပါတယ်။ iPhone အသစ်မှာဘာတွေများပါလာပါသလဲ။ smartphone အသစ်မှာသုံးဆွဲသူတွေအတွက်မရှိမဖြစ်တဲ့တကူကူမပါဘူးဆိုရင်ဖုန်းအသစ်ထုတ်တာဘာမှအတိတ်ပဲရှိမှာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ကထွက်တဲ့ iPhone 7 ဟာသူ့အရင် iPhone 6 ထက်နည်းနည်းပဲပိုကောင်းတာကြောင့်ပြိုင်မက်တွေကခက်မြန်မြန်ပဲအသာရသွားကြတယ်လို့ Mobile Geeks အဖွဲ့က Nicole Scott ကပြောပါတယ်
။ Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with a
ကုမ္ပဏီတိုင်းကသိပ်ကောင်းတဲ့ဖုန်းတွေထုတ်လာကြပြီးတော့ iPhone 7 မှာပါရာရီထက်တကယ့်ကိုပိုကောင်းကြပါတယ်။ဆိုတော့မတရားကိုကောင်းပြီးအရေးအသွေးတာလွန်တဲ့ဖုန်းမျိုးဖြစ်မှာပဲတခြားဖုန်းတွေနဲ့ကွဲပြားမှာပါ
။အခုဟာအားလုံးကညံတုလို့ခေါ်တဲ့ AI နဲ့ပတ်သက်တာကြီးပဲလို့ကျွမ်းကျင်သူတွေကပြောပါတယ်။ပြီးကြတဲ့ပတ်ကဘာလင်မှာလုတ်သွားတဲ့နိုင်ငံတကာလျှပ်စစ်ပစ္စည်းပြပွဲမှာတရုတ်ကုမ္ပဏီဟာဝေကသူတို့ရဲ့ smartphone processor အသစ်ကိုထုတ်ပြပါတယ်။အရင်ကက cloud ပေါ်မှာလုတ်ခဲ့တဲ့အလုပ်တွေကိုဒီ processor အသစ်နဲ့လုပ်နိုင်ပြီလို့ Huawei ကုမ္ပဏီရဲ့ CEO Richard Yu ကပြောပါတယ
်။ We call neural network processor
။ဒါကို neural ကွန်ရက် processor လို့ကျွန်တော်တို့ခေါ်ပါတယ်။သိကိုသေးပါတယ်။သေလုံးပါတယ်။ဟုတ်တယ်မလား။ဒါပေမဲ့သူ့အထက်မှာ transistor ဘယ်နှလုံးပါတယ်လဲမှန်းကြည့်နိုင်မလား။ခမှန်းကြည့်ပါဦး။ဒီလောက်သေးတဲ့ချစ်ပြားလေးထဲမှာ transistor ပေါင်း 9.5 billion ပါပါတယ
်။ Cloud ကနေလုပ်တာက Apple ရဲ့ Siri နဲ့Google ရဲ့ OK Google တို့လုပ်လို့တာကိုနည်းနည်းတော့နှိမ့်စေပါတယ်။ဒါကြောင့်လဲ processor နဲ့လုပ်လို့ရပြီဆိုရင်တော့ပုံမြန်လာမယ်လို့ Nicole Scott ကမြင်ပါတယ
်။ If some of that can happen on the phone, it would decrease latency times and actually make the phone
အဲ့ဒါတချို့ကိုဖုန်းပေါ်မှာရလာမယ်ဆိုရင်နှောင့်နှေးတာပုံနေသွားပြီးတော့ဖုန်းရဲ့လုံနိုင်စွမ်းအများကြီးပိုပြီးထက်မြက်လာမှာပါ။အ
ဲ့ဒါပြင်တော့ iPhone အသစ်မှာမျက်နှာပြင်အပြည့် OLED screen နဲ့wireless နဲ့အားသွင်းတဲ့ဖုန်းမျိုးစားတွေလည်းပါလာပါတယ်။ဒါပေမဲ့လည်းအဲ့အရာတွေကတခြားဖုန်းတွေမှာအရင်ပါထားပြီးသားပါ။ကြီးမားတဲ့အချက်တစ်ခုအနေနဲ့ပါလာတာကတော့တိတ်မြန်ပြီးအတိအကျနဲ့လူမျက်နှာကိုမှတ်ထားနိုင်တဲ့စွမ်းရည်ဖြစ်ပြီးလက်ပွေနဲ့ဖွင့်ရတာအဆုံးသတ်သွားမှာပါ။ဒါပေမဲ့ Apple PC တွေရဲ့အရေးကြီးတဲ့နောက်ချက်တစ်ခုကိုလည်း Michael George Villanueva လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။
It's creating these experiences, making it simple, making it easy for people to use. That's what's more important.
ရိုးရိုးလေးနဲ့လူတွေအသုံးပြုရလွယ်အောင်လုပ်ထားတာပါအဲ့ဒါကပိုအရေးကြီးပါတယ်အဲ့ဒါဟာ Apple ကတိတ်ကိုကောင်းကောင်းလုပ်နိုင်တဲ့ကိစ္စပါ
စက်တင်ဘာလ10ရက်နေ့မှာ iPhone အသစ်နဲ့အတူ Apple ရဲ့တခြားထုတ်ကုန်တွေကိုလည်းထုတ်ပြခဲ့ပါတယ်ခင်ဗျာလက်ပွေတွေဟာနေရာမျိုးမျိုးမှာကျန်နေနိုင်တယ်ဆိုတာကျွန်တော်တို့သိထားပြီးသားပါဒါပေမဲ့လည်းအခုတော့ Digital ဓာတ်ပုံကနေလက်ပွေတွေကိုခိုးယူလို့ရတဲ့နည်းပညာရှိနေပါပြီတဲ့နိုင်ငံရေးသမားတွေအဆိုတော်တွေနဲ့အားကစားသမားအကျော်အမော်တွေအပါအဝင်လူပေါင်းများစွာဟာငင်ကြရင်သင်္ကေတဒါမှမဟုတ် V သင်္ကေတဖြစ်လက်နှချောင်းထောင်ပြီးရိုက်ထားတဲ့ဓာတ်ပုံတန်းပေါင်းများစွာကိုလူမှုကွန်ရက်ဆာမျက်နှာတွေမှာနေ့စဉ်လိုတင်နေကြတာပါအဲ့ဒီလက်တွေပေါ်ကလက်ဗူရာတွေကို3မီတာထိအကွာကနေ Digital Camera ကောင်းကောင်းသုံးပြီးတော့ဓာတ်ပုံကနေတဆင့်ခိုးယူလို့ရတယ်ဆိုတာဂျပန်သုတေသူတွေတွေ့လိုက်ကြပါတယ်ရလက်ကလုံးဝနီးပါးကိုတူညီပါတယ်ဒါကိုတွေးရှိခဲ့တဲ့ဂျပန်ပညာရှင်အီဆောက်အီချီဆန်ပြောတာက
မဇူဆေကရာဂျာ初めてဆုနမင်းဆေကာမီရာで撮った写真から指
紋ဈေးကွက်ထဲကကင်မရာကိုတုံးပြီးလက်ပွေပေါ်မှာအခြေခံတဲ့အချက်အလက်ကိုထုတ်ယူတာကဘာမှာကျွန်တော်တို့ပထမဆုံးပါပဲ
ဒါပေမဲ့လည်းမပူပါနဲ့ဒီတုတေတူတွေကပဲဖြည့်ရှင်းနေထုတ်ထားပါတယ်လက်ပွေတွေကိုခိုးယူလို့မရအောင်လက်ချောင်းနဲ့ဆန့်တဲ့ biometric အကာလေးတွေကိုထုတ်ထားတာပါအဲ့ဒီစတစ်ကာအကြည်လေးတွေကိုလက်သေးအလှပင်ပြားနဲ့အက်ခရစ်လစ်ဆေးပြူသုံးပြီးတော့လုပ်ထားပါတယ်။ဒါကအခုထိတော့တကယ်မရှိသေးတဲ့ပြဿနာတစ်ခုအတွက်အဖြေတရက်ပါ။ဓာတ်ပုံတွေကနေဟက်ကာတွေကလက်ပွေတွေကိုခိုးယူနေတဲ့အထောက်ထားမရှိသေးပေမဲ့လုံလာနိုင်တယ်လို့အီချီဆန်လူသူတေတီတွေကပြောပါတယ်
။ဘာချင်းနှင်းချိုဆေးကိုဆက်せるとか単元になりすまして入ってはいけない場所
に。လက်ပွေအခိုးခံရမယ်၊မိတ်တူပွားနိုင်မယ်ဆိုရင်အတုတွေထုတ်လာနိုင်မှာပါ။ဒါကိုသုံးပြီးဖုန်းကိုဖွင့်ဖို့ဒါမှမဟုတ်အိတ်ခမ်းလိုကန့်တက်နေရာတစ်ခုကိုဝင်ဖို့အတွက်တခြားလူတယောက်အဖြစ်ဟန်ဆောင်နိုင်ပါတယ
်ဘိုင်ယိုမက်ထရစ်အကာလေးတွေကိုတော့အနည်းဆုံးနောက်နှစ်နှစ်အထိဈေးကွက်ထဲမှာရအောင်မှာမဟုတ်သေးပါဘူးခင်ဗျာအမေရိကန်မျိုးပေါ်ကနေအမေရိကန်နိုင်ငံသားတွေကိုအာဂါတာထဲပို့ပေးမဲ့ဒုံးရင်တွေဟာအာဂါတာသိပံဘာသာရပ်မှာအလုတ်ကင်တွေပေါ်လာနိုင်ပါတယ်2012ခုနှစ်မှာအာဂါတာလွန်မြန်ရင်အစီအစဉ်ကိုရပ်လိုက်ပြီးကြတဲ့ကဆိုရင်ဒါဟာပထမဆုံးအချိန်ဖြစ်ပါလိမ့်မယ် Voyager 2အာဂါတာယာဉ်ကကျွန်တော်တို့နေစနစ်ရဲ့အပြင်ဘက်အစွန်းကိုချဉ်ကပ်နေပြီး Cassini အာဂါတာယာဉ်ကစနေဂျိုရဲ့လေထုထဲကိုစပြီးဝင်ရောက်နေချိန်မှာပဲ United Launch Alliance ဒုံးယာဉ်စက်ရုံကလုတ်သားတွေဟာ American အာဂါတာစူးစမ်းလေ့လာရေးနောက်တဆင့်အတွက်ပြင်ဆင်နေကြပြီလို့ အဲ့ဒီ United Launch Alliance က Mechanical Engineer တူဖြစ်သူ Anton Kolomiec ကပြောပါတယ်
Within this rocket factory we have about 23 24 missions in work at any given point
ဒီဒုံးရင်စက်ရုံနဲ့နှစ်တနေ့ရဲ့အချိန်တစ်ခုမှာလုပ်ငန်းပေါင်း23ခု24ခုလောက်လုပ်နေတာပ
ါတမယိုးကြအဖြစ်ကွန်ပျူစီတွေသိပ်ပန်စူးစမ်းလေ့လာရေးစက်ရုံတွေတည်ထားတဲ့ Atlas နဲ့ Delta လို့ဒုံးရင်တွေကို United Launch Alliance ကစောက်ပေးခဲ့တယ်လို့ Anton Kolomiec ကပြောပါတယ်
Over the last 10 years United Launch Alliance has assembled and launched rockets for more than 150
လုံးငယ်တဲ့ဆယ်နှစ်အတွင်းခီးစဉ်150ကျော်အတွက်ဒုံးရင်တွေကို United Launch Alliance ကတပ်ဆင်ပြီးတော့လွှတ်တင်ပေးခဲ့ပါတယ် Curiosity Rover လွှတ်တင်ခဲ့တဲ့အင်္ဂါဂျိုတိုက်ပံတပ်ခွဲခန်းဆိုင်ရာလုပ်ငန်းကနေ Juno Mission အထိပါဝင်ပါတယ်အခုတော့လူမောင်းတဲ့အာကာသယာဉ်ဘက်ကိုပို့လှုပ်လာနေပြီးဒီလိုအာကာသယာဉ်မျိုးတွေအမေရိကန်မြေပေါ်ပြန်ရောက်လာဖို့လုပ်နေပါတယ
်ဒီအချိန်တွေကအာဂါဒာရင်မှုတွေကိုအာဂါဒာတွေကနေကဘာမြေစီအသွာအပြန်တည်ယူပို့ဆောင်ပေးဖို့ပစ္စည်းတွေနဲ့စနစ်တွေကိုစပီးထုတ်လုပ်ဖို့ရာငယ်ရွယ်တဲ့အာဂါဒာနီးပညာအင်ဂျင်နီယာတွေသိပ်ပံပညာရှင်တွေအတွက်လမ်းပွင့်သွားစေမှာပါဒါနဲ့ပတ်သက်ပြီး United Launch Alliance ရဲ့ထုတ်ကုန်ပစ္စည်းမြင့်တင်ရေးကြွမ်းကျင်သူရှန်နွန်ခေါဂင်းက
So this is really history in the making. This is really the Apollo era for the next generation. This is inspiring
the ဒါရယာဇဝင်ကိုထုစစ်နေရပါ။ဒါဟာအပိုလိုကာလမျိုးဆက်တဲ့ပါပဲ။နောက်မျိုးဆက်တွေအာကာသနဲ့ပြန်ပြီးကျွမ်းဝင်လာဖို့စီးပွားဖြင့်အာကာသစူးစမ်းလေ့လာရေးအနာဂတ်မှာသူတို့ရဲ့လမ်းကိုဖောက်ဖို့ရာသူတို့လုပ်နိုင်တာကိုတကယ်ပဲစမ်းသပ်ဖို့အားပေးလှုံ့ဆော်ပါပဲ
။လူပါတဲ့အာကာသယာဉ်တစ်စင်းအပါအဝင်စမ်းသပ်ပြန်တမ်းမှုအများပြားကိုတော့နောက်နှစ်မှာစလုပ်ဖို့စီစဉ်ထားပါတယ်များ
။ကြွကြော်သိန်းစီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA American တန်ကတောက်ကြနေညာပဲအတန်လွင်စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတန်လွင်နေတဲ့တနအိစာစီစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိပြန်ပြီးနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေညပဲထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်။ဒီနေ့ငလန်နံမြို့တော်ကမြေရောက်ရထားမှာဒီနေ့ဆော့လိုက်လူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်မိလောင်တန်ရသူအများပြပါဝင်လူ22ဦးတန်ရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့ကတော့အကြမ်းဖက်ဝါဒီတွေရဲ့လုပ်ရက်ဖြစ်နေစုံစမ်းစစ်ဆေးနေတာပါ။ရထားမှာပေါက်ကွဲမှုနဲ့မိလောင်မှုတွေဖြစ်ကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက် Person Screen မြေရောက်ပူတာကိုလက်နက်ကန်ရဲတပ်ဖွဲ့ဝင်တွေလည်းရောက်ရှိသွားကြပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းတုံးစမ်းသပ်မှုကိုတကမ္ဘာလုံးတိုက်တန်နဲ့တုံ့ပြန်ကြဖို့မြောက်တန်ဒေသချုပ်ဖွဲ့နေတိုးကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုဟာကုလသမဂ္ဂလူညုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာလူညုံရေးနဲ့ငြိမ်းချမ်းရေးကိုချင်းချောက်နေတဲ့အတွက်ကမ္ဘာတဝန်းကတုံ့ပြန်မှုလိုတဲ့အကြောင်းနေတိုးတွင်းမှုချုပ်ရန်စတိုဒန်ဘတ်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဟာရီကိန်းမုန်တိုင်းအာမာတက်ကတ်သွားတဲ့ဖလော်ရီဒါပြည်နယ်မှာဒီကနေ့တောက်ချနေမှာတော့80ရာခိုင်နှုန်းလောက်ကမီးတွေပြန်ရနေကြပါပြီ။ဒါပေမဲ့လည်းဖလော်ရီဒါပြည်နယ်တွင်းကလူပေါင်း2000နီးပါးမီးပြန်မရသေးဘူးဆိုပြီးတော့လည်းတာဝန်ရှိသူတွေကပြောပါရယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းနဲ့နောက်တောင်ဘက်အရက်တွေမှာတော့မီးပြန်မရသေးသလိုလာမယ့်သတင်းပတ်နောက်ပိုင်းထိမီးပြန်ရမယ့်အလားအလာမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်ခြေနေတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူတွေတဲ့ခမန်းကြီးကလင်းငယ်2သိန်း4000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒုက္ခသည်ပေါင်း3သိန်း9000 1000လောက်နဲ့60ရာခိုင်နှုန်းလောက်ကကလေးတွေဖြစ်ကြပြီးဒီထဲက3000 6000လောက်ကအသက်တနည်းအောင်အရွယ်ဖြစ်ကြတဲ့အကြောင်းကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ဖက်ပြောခွင့်ရသူကကုလသမဂ္ဂရန်ကျုပ်ရှိရဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။
2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.